မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေကိုစိတ်နဲ့ဖြာချမ်းမှချမ်းသာကြပါစေ24ရက်9လ2005ခုနှစ်ကိုကျွန်တော်တို့အပြီးဒီမှာဒုတိယဆင့်မှာမရဏောပတိစတုကရဲ့တေခြင်းမရဏ4ပါးဖြစ်ပုံကိုပြောပြီးတဲ့ဖြစ်တဲ့အနောက်တေကံဒီထင်လာသောနမိတ်3ပါးအကြောင်းပြောပါမယ်တေကံဒီဆိုတဲ့အတွက်ကြောင့်တေခြင်းဆိုတာဒီသုတိဖြစ်ပါမယ်သုတိဆိုသောဗိဓမာလိုသုတိတုတ်တန်ကြောင်းရပြောမယ်ဆိုရင်မရဏတေခဏီလို့ပြောတဲ့အတွက်ကြောင့်သုတိရဲ့အနည်းအနားမှာနောက်ဆုံးဖြစ်တဲ့ကုသိုလ်အကုသိုလ်ဇောတွေပဲပေါ့နော်ဒါလေးသိရမယ်တေခဏီချိန်မှာဖြစ်တဲ့အတွက်ကြောင့်တေခဏီမှာဖြစ်တာသည်အာတန်ကံအာတန်ကံလို့ကျမတို့ပြောထားတာဖြစ်တဲ့အတွက်ကြောင့်ကံဆိုတာသည်ကုသိုလ်အကုသိုလ်စေတနာကုသအကုသစေတနာလို့ပြောလိုက်တဲ့အခါမှာကျမတို့ကသိနေရမှာကအပြီးဒီမှာပထမဆုံးစိတ်ပိုင်းလဲသင်ပြီးပြီဖြစ်တဲ့အတွက်ကြောင့်စေတနာဆိုတာဒီစေတသိက်စေတသိက်ဆိုတာစိတ်နဲ့အမြဲရှင်တဲ့အခါမှာကုသစေတနာလို့ပြောရင်ကုသစိတ်နဲ့ရှင်သောစေတနာအကုသစေတနာလို့ပြောရင်အကုသစိတ်နဲ့ရှင်သောစေတနာဒီလိုမြင်ထားရမယ်ဒါကြောင့်ကုသအကုသစေတနာလို့ပြောထားတာဖြစ်တဲ့အတွက်ကြောင့်ကံရယ်လို့ပြောထားပြီဆိုရင်ကံဆိုတာဒီနောင်ဘဝမှာပဋိသင်္ဍီတွေကိုလည်းဖြစ်စေနိုင်တယ်ပဝုတိမှာဆိုရင်လည်းကုသိုလ်အကုသိုလ်ပေါ်မူတည်ပြီးတော့ချမ်းသာကြီးပွားတာတော့၎င်းပျက်စီးတာတော့၎င်းဒါဖြစ်စေနိုင်တယ်ဒါမြင်နေရမယ်အာတန်ကံဆိုတဲ့အတွက်ကြောင့်တေကံဤမှာကပ်ပြုတ်ရင်လည်းအာတန်ကံရှေးကပြုတ်ခဲ့ဘူးတာတွေတေကံဤမှာအမှတ်ရပြီးတော့အဟောင်းအနေနဲ့ထင်ပေါ်လာရင်လည်းအာတနာကံဖြစ်တဲ့အတွက်ကြောင့်ဒီအာတနာကံရကုသိုလ်အကုသိုလ်စေတနာတွေကိုကျမတို့ယူကြတယ်။ဒါကြောင့်ကုသိုလ်အကုသိုလ်စေတနာတွေကိုယူပါတယ်ဆိုတော့ဓမ္မမေဆိုတာနောက်ပိုင်းပြန်ပြီးတော့စမ်းကျင်ပဲသိရမှာကဝိပဿစိတ်မှာရှင်တဲ့စေတနာတွေကရိယာစိတ်မှာရှင်တဲ့စေတနာတွေကိုကံခေါ်လို့မရဘူးဆိုတာသိနေခဲ့ရမယ်။ဟုတ်ပြီနော်။ဒါကြောင့်ဒီနေရာမှာအာတနာကံရလို့ပြောရင်ကုသိုလ်အကုသိုလ်စေတနာတွေလို့ပြောတဲ့အတွက်ကြောင့်ကုသိုလ်အကုသိုလ်စိတ်တွေနဲ့ရှင်နေတဲ့ကုသိုလ်ဇောစေတနာကုသိုလ်တွေအကုသိုလ်တရားတွေဖြစ်ကြပြီဆိုရင်ကုသိုလ်အကုသိုလ်တို့ရဲ့တဘာဝသည်စိတ်အနေနဲ့ကျမတို့ယူမှာပေါ့။ကောင်းတာတွေနဲ့ရှင်ရင်ကုသိုလ်စိတ်မကောင်းတာတွေနဲ့ရှင်ရင်အကုသိုလ်စိတ်ဆိုတော့စိတ်ရဲ့တဘာဝတွေမှာနောက်ပိုင်းပကိမိုင်းဆိုတဲ့တတိယဟလာတတိယပိုင်းပထမဆုံးရဲ့တတိယအပိုင်းကိုစိတ်ပိုင်းပြီးသွားပြီစေတသိက်ပိုင်းပြီးသွားပြီဆိုမကြမတင်ကျမတို့ပကိမ်းပိုင်းဆိုတာလေ့လာမယ်ပကိမ်းပိုင်းကိုလေ့လာတဲ့အခါမှာစိတ်တည်သည်စိတ်ဆိုတဲ့ပရမတ်တည်မှာစိတ်တို့ရဲ့သဘောသည်အာယုံကိုတည်ခြင်းကိရှိတယ်ဆိုပေမဲ့အာယုံကိုတည်တတ်တာစိတ်ပါဆိုပေမဲ့အဲ့ဒီစိတ်တည်မှာစိတ်တို့ရဲ့ဆောင်ရွက်တဲ့လုပ်ငန်းကိစ္စတွေရှိကြတယ်ဘယ်စိတ်သည်ဘယ်လုပ်ငန်းတွေဆောင်ရွက်တယ်ဆိုတာကိုကျမတို့တတိယပိုင်းတင်းကြူတတိယပိုင်းကျရင်သင်ရတော့မယ်အဲ့ဒီအခါမှာအခုကျမတို့ကုသိုလ်စိတ်အကုသိုလ်စိတ်တို့ဒီဘာလုပ်ငန်းဆောင်ရွက်လဲဆိုရင်အရှိန်အဟုန်ပြင်းပြင်းနဲ့အာယုံရဲ့အရာတော်ခံစားခြင်းဆိုတဲ့ကိစ္စကိုဆောင်ရွက်တယ်အဲ့ဒါကိုဇောလို့သုံးတယ်ဒါကြောင့်ကုသိုလ်ဖြစ်ဖြစ်အကုသိုလ်ဖြစ်ဖြစ်သူတို့ရဲ့တဘာဝဒီအရှိန်အဟုန်နဲ့ဖြစ်တတ်တဲ့အတွက်ကြောင့်သူ့ကိုကျမတို့ကကုသိုလ်အကုသိုလ်စိတ်လို့ပြောလိုက်ရင်ကျမတို့ကအလိုလျောက်ကိုနောက်ပိုင်းဆိုရင်နားလည်ရမယ်အတ္တသည်ဇောပဲဆိုတာသိရဒါကြောင့်အခုတေခြင်းဆိုတဲ့သုတိနာမှာကပ်ပြီးဖြစ်တဲ့စိတ်တွေသည်အာတနကံစိတ်တွေလို့ကျွန်တော်ကမြင်ရမယ်အာတနကံစိတ်ဆိုတဲ့အတွက်ကြောင့်ကံမာလို့ပြောတဲ့အတွက်ကြောင့်ကုသိုလ်စိတ်တွေလည်းပါမယ်အကုသိုလ်စိတ်တွေလည်းပါမယ်ဆိုတော့သူတို့သည်ဘာဖြစ်လဲဆိုရင်ဇောအနေနဲ့ကိုသိရလိမ့်မယ်ဘာလို့ဒီလိုပြောပြနေရလဲဆိုဓမ္မမင်းစီတို့ကျမတို့ကတင်းကြို၉ဘိုင်းကိုတစ်ဘိုင်းပြီးမှတစ်ဘိုင်းတင်နေရတာမဟုတ်ဘူးတစ်ဘိုင်းပြီးတစ်ဘိုင်းတင်နေသူဆိုဒီနေရာပြောစရာမလိုတော့ဘူးခုကျမတို့ကတစ်နှစ်ထဲနဲ့အပီလေးလာနေတဲ့အတွက်ကြောင့်ဒါတွေကိုဆက်ဆက်မိအောင်တင်နေရတဲ့ခန္ဓာဖြစ်တဲ့ကြောင့်ဒါလေးကြိုပြောရဲဒါကြောင့်တေခြင်းနဲ့ကပ်ပြီးတော့ဖြစ်တဲ့ဇောကိုအာတဏဇောဆိုတဲ့နေရာမှာတေခြင်းဆိုတဲ့မရဏနဲ့ကပ်ပြီးဖြစ်တဲ့အတွဲကြောင့်ဒါကိုမရဏအာတနာဇောဒီနှစ်ခုကိုကျမတို့ကပေါင်းလိုက်တဲ့အခါအပေါင်းကိုဖြုတ်လိုက်တဲ့အခါမှာအာတနာကအာလေးကရှေ့ကမရဏမှာလာကပ်လိုက်တော့မရဏ တန်နာဇောလို့သိရမယ်။ဗရဏတန်နာဇောဆိုရဲပါဠိစကားလုံးကိုမြင်လိုက်တိုင်းမြင်လိုက်တိုင်းဓမ္မမေဆွေတို့ကဘလို့သဘောပေါက်ရမလဲဆိုရင်မရဏဆိုသောတေခြင်းနဲ့အာတန်နာနိကတ်စွာအရှိဟုန်နဲ့ဖြစ်နေတဲ့ဇောစိမ့်လို့သိရမယ်။ဇောဆိုတာမြင်လိုက်တာနဲ့အာကုတ္တတော်၎င်းကုတ္တတော်၎င်းဒီနှစ်မျိုးစွာလည်းသိရမယ်။ဟုတ်ပြီနော်ဒါစေတနာတွေပဲ။ကုသိုလ်အကုသိုလ်စေတနာတွေဇောပဲအဲ့ဒီဇောတို့ဒီတေခြင်းနဲ့ရိုးရိုးအချိန်ဆိုရင်ဟာဒီကုသိုလ်အကုသိုလ်စိတ်တို့ဒီရိုးရိုးအချိန်မှာဆိုရင်သူဒီဇောကိစ္စတက်ပြီဆိုရင်ခုနှစ်ချိန်ဖြစ်လေရှိတယ်အခုတေခြင်းနဲ့ကပ်နေပြီဖြစ်တဲ့အတွက်ကြောင့်သူတို့ရဲ့သဘာဝဒီစိတ်ရဲ့သဘာဝကလည်းတေခြင်းနဲ့ကပ်ရင်အားနေလာပြီသူတို့ရဲ့အဲ့ဒီစိတ်ဆိုတာလေရုပ်ရှိတဲ့ပုံကိုများဆိုရင်စိတ်ဆိုတာဒီတိုင်းအလွတ်ဖြစ်ရုံထုံးစံမရှိဘူးတတ္တဝါတွေမှာစိတ်ရှာစိတ်ရှိကြတယ်ဆိုတာဒီစိတ်ရှိတဲ့တတ္တဝါတွေကိုပြောပါဆိုရင်လေစိတ်ကြီးတဲ့တဲ့ရှိတဲ့အရူပဗျမာတွေဆိုလဲစိတ်ရှိတာပဲစိတ်ရောရုပ်ရောတွဲနေတဲ့ပင်စဝကာရ26ဘုံဆိုတာပင်စဝကာရဆိုတာပင်စဆိုတာငါဝောကာရဆိုတာခန္ဓာခန္ဓာ5ပါးရှိတဲ့တတ္တဝါတွေလို့ပြောတော့ခန္ဓာ5ပါးမှာရုပ်ခန္ဓာက2ပါးနာမ်ခန္ဓာက4ပါးဒါလည်းသမုတ်စည်းပိုင်းကြရင်သင်ရတော့မယ်အဲ့တော့ခန္ဓာ5ပါးရှိတဲ့တတ္တဝါဆိုတော့ရုပ်ရောနာမ်ရောရှိတဲ့တတ္တဝါတွေကိုစဉ်းစားကြည့်တော့အပယ်4ဘုံသားတွေလည်းရုပ်ရောနာမ်ရောရှိတယ်ကျမတို့လိုလူဘုံနေနတ်ဘုံနေမှာလဲရုပ်ကောနံရောရှိတော့ကာမတုဂရိခုနှစ်ဘုံမှာလဲရုပ်ကောနံရောရှိဆိုတော့ခြုံပြောလိုက်ရင်အပယ်လေးဘုံရယ်ကာမတုဂရိခုနှစ်ဘုံရယ်ဆိုတော့ကာမ17ဘုံသားတွေမှာလဲရုပ်ကောနံရောရှိတယ်ရူပ16ဘုံတွေကအတိညာတက်ကရုပ်ကြီးတက်တက်ဆိုဖယ်ထုတ်လိုက်ရင်အတိညာတက်ကျင်နေရူပ15ဘုံသားတွေလဲရုပ်ကောနံရောရှိတယ်အဲ့တော့17ကဲ15ရယ်ပေါင်းလိုက်တော့26ပေါ့ဒီ26ဘုံသားတွေရုပ်ကောနံရောရှိတယ်အတွက်ကြောင့်ရုပ်ခန္ဓာလည်းရှိတယ်နာမ်ခန္ဓာ၄ပါးလည်းရှိတဲ့အတွက်ကြောင့်ခန္ဓာ၅ပါးရှိတဲ့ဘုံဆိုရင်ကျမတို့ကစာလို့နောက်တစ်မျိုးပြောရင်ပင်စဝေါကာရ26ဘုံလို့ပြောလို့ရှိတယ်ဟုတ်လားရုပ်ကြီးတက်တက်ရှိရင်ဧကဝေါကာရဘုံလို့သုံးတယ်နာမ်ကြီးတက်တက်ရှိရင်စတုဝေါကာရဘုံလို့သုံးစက်နဲ့တဘုံကိုကျမတို့ဒီပုံစံနဲ့လည်းကြည့်လို့ရတယ်ဒါလေးကလည်းဘုသူဒ္ဓဆိုပေမဲ့တင်ကြားရေးကဏ္ဍမှာဒါလိုအပ်တဲ့အတွက်ကြောင့်32ဘုံမှာကျမတို့ကဒါဝီတိကြရင်ဒါပါတော့မှာပဲ32ဘုံကိုပိုင်းတဲ့အခါမှာကျမတို့ကယုတ်ချီတက်တက်ရှိတဲ့ဘုံလို့လဲကျမတို့ကမြင်မာလို့ပြောမှာပေါ့ယုတ်ကြီးတက်တက်ရှိတဲ့ဘုံနန်းကြီးတက်တက်ရှိတဲ့ဘုံဒါမှမဟုတ်ရင်ရုပ်ရောနာမ်ရောရှိတဲ့ဘုံဆိုပြီးတော့ကျမတို့ကအဲ့လိုခွဲလို့ရတယ်။ရုပ်ကြီးတက်တက်ရှိတဲ့ဘုံလို့ပြောတဲ့အတွဲကြောင့်ဒါသည်အတိညာတ္တဘုံဒါမြင်နေရမယ်။ရုပ်ကြီးတက်တက်ရှိတဲ့ဘုံသည်တဘုံပဲရှိမယ်။ဘယ်ဘုံလဲလို့ပြောရင်အတိညာတ္တဘုံ။တင်ညာဆိုတဲ့နန္တရာမရှိတဲ့ဘုံပေါ့ဒါသိရမယ်။နံကြီးတက်တက်ရှိတဲ့ဘုံဆိုတော့ရုပ်လုံးဝမရှိရတဲ့ဘုံဆိုတော့အရူပဘုံကိုပြောရမှာဆိုတော့အရူပ၄ဘုံကိုကျမတို့ပြောရတော့မယ်ဟုတ်ပြီလားရုပ်ကောနံယောနှစ်ပါးစုံရှိတဲ့ဘုံဆိုတော့ကာမ၁၁ဘုံလည်းပါလိမ့်မယ်အတိညာတ္တကျင်ထားတဲ့ရူပ၁၅ဘုံလည်းပါလိမ့်မယ်ဆိုတော့ရုပ်ရောနာမ်ရောရှိတဲ့ဘုံသည်26ဘုံပြန်ပေါင်းကြည့်တော့32ဘုံဒါလည်းစာမေးပွဲမေးခွန်းအနေနဲ့လာတတ်တာပဲเนาะဒါဒီကဏ္ဍလေးနဲ့မတိုင်ခင်မှာပြန်ပြောပေးတာအဲ့တော့ကိုပဲကျမတို့ကသမုတ်စည်းပိုင်းကိုတင်ပြီဆိုရင်အခုဓမ္မမေဆွေတို့သမုတ်စည်းပိုင်းတင်နေတယ်သမုတ်စည်းပိုင်းရဲ့နောက်ဆုံးတင်ကဟာသဘာသင်္ဟာဆိုတာရောက်ပြီဆိုရင်ခန္ဓာဆိုတဲ့စကားလုံးသင်ရတော့မယ်ခန္ဓာတို့သည်အပေါင်းစုကိုပြောတယ်ရုပ်ဆိုတဲ့အပေါင်းစုသည်ရုပ်ကြီးတက်တက်ကြီးပဲပေါင်းစုလို့ရှိရင်ဒါကိုရုပ်ခန္ဓာလို့ကျမတို့ကသုံးတယ်ရုပ်ခန္ဓာပဲရှိတဲ့ဘုံဆိုတော့ရုပ်ခန္ဓာသည်ဘယ်နှပါးရှိလဲဆိုတော့တစ်ပါးပဲပေါ့ဒါကြောင့်ကျမတို့ကဒါကိုရုပ်ကြီးတက်တက်ရှိတာဆိုတာသည်ခန္ဓာအနေနဲ့တဘာပဲရှိတဲ့ဘုံလို့ကျမတို့ကသုံးတယ်ခန္ဓာတဘာသာရှိတဲ့ဘုံလို့ကျမတို့ကသုံးလိုက်တယ်ဟ ဟုတ်ပြီနော်နံလို့ပြောရင်နံဆိုတာဒီစိတ်ကောစီတသိကောပေါင်းတာဖြစ်တဲ့အတွက်ကြောင့်စိတ်ဆိုတာဒီနတ္တလက္ခဏာတို့မှာသင်ခဲ့တယ်လို့ပဲဝိညာဉ်နဲ့ခန္ဓာလားဖြစ်တယ်စေတသိက်ပေါင်း52ပါးရှိမယ်စေတသိက်52ပါးမှာဝေဒနာစေတသိက်တစ်ပါးဒီဝေဒနဲ့ခန္ဓာတင်ညာစေတသိက်တစ်ပါးဒီတင်ညက်ခန္ဓာဆိုစေတသိက်52แท้ကဒီ2ပါးကိုနှုတ်လိုက်တော့စေတသိက်50จําအဲ့ဒါဒီစေတနာခေါင်းဆောင်နဲ့50ဖြစ်တဲ့အတွက်ကြောင့်သင်္ခါရခန္ဓာဆိုစေတသိက်ဒီခန္ဓာ3ပါးရမယ်ဝေဒနာခန္ဓာတင်ညက်ခန္ဓာသင်္ခါရခန္ဓာစိတ်ဆိုတာကဝိညာဉ်နဲ့ခန္ဓာဆိုစိတ်နဲ့စေတသိက်ကိုနံလို့ခေါ်တော့ခန္ဓာ၄ပါးဒါကြောင့်နံကြီးတက်တက်ရှိတဲ့ဘုံဆိုလို့ရှိရင်ကျမတို့ကစိတ်ခန္ဓာက၁ပါးစေတသိက်ခန္ဓာက၃ပါးဖြစ်တဲ့အတွက်ကြောင့်ဒါကိုနံခန္ဓာ၄ပါးရှိတဲ့ဘုံလို့ပြောရင်လည်းသိနေရတော့မယ်ရုပ်ကောနံရောဆိုရုပ်ဆိုတာဒီခန္ဓာ၁ပါးနံဆိုတာကခန္ဓာ၄ပါးဖြစ်တဲ့အတွက်ကြောင့်ရုပ်ကောနံရောရှိတဲ့ဘုံကိုနောက်တနည်းပြောင်းပြီးတော့ပြောရင်ခန္ဓာ၅ပါးလုံးရှိတဲ့ဘုံလို့ပြောင်းပြောရင်ရောရလားမရဘူးလားဒါမြင်မှလို့အဲ့ဒီလိုမြင်မှလို့မှမနောက်တနည်းဒါပေါ်မှာပဲပါဠိလိုပြောင်းမယ်ဆိုရင်ခန္ဓာဆိုတဲ့စကားလုံးကိုပါဠိလိုဝေါကာရလို့သုံးပြန်တယ်ဟုတ်ပြီနော်ဝေါကာရခန္ဓာကိုဝေါကာရလို့သုံးတဲ့အတွက်ကြောင့်ခန္ဓာတပါးပဲရှိတယ်ဆိုတပါးကိုပါဠိလိုเอกလို့သုံးတာပေါ့လေးပါးလို့ပြောရင်ပါဠိလိုစတုလို့သုံးတယ်ပေါ့ငါးပါးလို့ပြောရင်ပင်စလို့သုံးတယ်ပေါ့ဒါဆိုရင်ပေါင်းပြောရင်ခန္ဓာတပါးသာရှိတော့ဘုံမြန်မာလိုပြောတော့ခန္ဓာတပါးခန္ဓာကရှိမှတပါးကနောက်မှာပါဠိကြတော့ပြောင်းပြန်ပြန်ပြောရတော့ခန္ဓာတပါးသာရှိသောဘုံကိုဝေါကာရဧကဘုံလို့မသုံးကြဘဲနဲ့ဧကဝေါကာရဘုံလို့သုံးလိုက်ရတယ်ခန္ဓာ၄ပါးရှိတဲ့ဘုံဆိုခန္ဓာကဝေါကာရ၄ပါးကစတုဆိုတော့ဝေါကာရစတုလို့မသုံးတော့ဘဲနဲ့စတုဝေါကာရဘုံလို့သုံးလိုက်တယ်ခန္ဓာ၅ပါးရှိတဲ့ဘုံဆိုခန္ဓာကဝေါကာရ၅ပါးကပင်စဆိုတော့ဝေါကာရပင်စလို့သုံးခွေမရှိဘူးဟလာဒါဒီပါဠိနဲ့သင်္ချာလေးတွေကိုထည့်တာ哦တစ်ဆိုတဲ့သင်္ချာလေးဆိုတဲ့သင်္ချာငါးဆိုတဲ့သင်္ချာဆိုတဲ့အရေအတွက်တွေနဲ့သုံးတဲ့အခါမှာပါဠိရဲ့တဘာဝကသင်္ချာဆိုတဲ့အရေအတွက်ကိုရှေ့တင်ရတဲ့အတွက်ခန္ဓာတဘာဆိုရင်ဧကဝေါကာရခန္ဓာ၄ပါးဆိုရင်စတုဝေါကာရခန္ဓာ၅ပါးဆိုရင်ပင်စဝေါကာရလို့ဒီလိုသုံးလိုက်တော့ဗမာလိုပြောတော့ဒါလင်ခန္ဓာ၃ပါးရှိတယ်ခန္ဓာ၄ပါးရှိတယ်ခန္ဓာ၅ပါးရှိတယ်လို့သုံးရကနေပါဠိလိုပဲပြောကြတော့မယ်ဆိုရင်ဒီနေရာမှာဧကဝေါကာရဘုံလို့ပေါင်းပြောင်းပြောလိုက်ရင်ကိုကသိနေရတော့မယ်ခန္ဓာတပါးတာလေရှိတော်ဘုံစာကိုသိသွားပြီစတုဝေါကာရဘုံလို့ပြောလိုက်ရင်ခန္ဓာ၄ပါးရှိတဲ့ဘုံစာသိရမယ်ပိစဝေါကာရဘုံဆိုရင်ခန္ဓာ၅ပါးရှိတဲ့ဘုံစာသိသွားပြီ